မြစ်ဆုံစီမံကိန်းစာချုပ်ကိုတလအတွင်းပြည်သူတွေကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စီမံကိန်းစာချုပ်ကိုတရားဝင်မိတ္တူကိုယ်ယူခွင့်ပြုဖို့မြစ်ဆုံစီမံကိန်းအပြည်တိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်ပါတယ်။လက်ရှိအရတအစိုးရလက်ထက်မှာမြစ်ဆုံစီမံကိန်းကိုအပြည်တိုင်ရပ်ဆားဖို့မျှော်လင့်ခဲ့ပေမဲ့လို့ဖြစ်မလာဘူးလို့လည်းဆိုပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
မြေဆောင်စီမံကိန်းစာချုပ်ကိုပြည်သူကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စာချုပ်ကိုတရားဝင်မိတ္တူကိုယ်ယူခွင့်ပြုဖို့ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြေဆောင်စီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်တာပါ။မြေဆောင်စီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးခင်စိုးက
ပြည်အောင်စုသမရမြန်မာနိုင်ငံတော်ဘက်မှတာဝန်ရှိသူများနဲ့တရုတ်ပြည်သူသမရနိုင်ငံတော်ဘက်မှတာဝန်ရှိသူများနှစ်ဦးနှစ်ဖက်ချုပ်ဆိုထားသည့်မြစ်ဆုံစီမံကိန်းစာချုပ်အားယနေ့28ရက်5လ2019မှ28ရက်6လ2019အထိတလအတွင်းနိုင်ငံသားတို့အားပွင့်လင်းမြင်သာစွာချပြရန်နှင့်တရားဝင်မိတ္တူကူးယူခွင့်ပြုရန်ကျွန်ုပ်တို့မြစ်ဆုံစီမံကိန်းအပြည်တိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်မှတောင်းဆိုအပ်ပါသည်
မြေဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုတဘာဝပတ်ဝန်းကျင်ပညာရှင်ဥပဒေပညာရှင်တွေအပြင်မြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ကွန်ရက်50ကျော်နဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်။ဒီစီမံကိန်းစာချုပ်ကိုတလာတွင်းပြည်သူကိုချမပြောက်ဆိုရင်အစည်းအဝေးပြုလုပ်ပြီးပြီးတိုင်ရက်ဆိုင်မှုဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။မြေဆုံစီမံကိန်းကိုတမန်ဟောင်းသိန်းစင်လက်ထက်ကခိတ္တရက်ဆိုင်ခဲ့ပြီးအရက်သားအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုအပိဒံရက်ဆိုင်လိမ့်မယ်လို့မျှော်လင့်ခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူဦးစော်ရန်ကပြောပါတယ
်ဒီကျွန်တော်တို့ပြည်သူတွေရွေးချယ်တင်ရောက်လိုက်တဲ့မဲအလားတကယ်အများစုရထားတဲ့လက်ရှိအမျိုးသားဒီမိုကရေစီဖွဲ့ချုပ်လက်ထက်မှာတော့ကျွန်တော်တို့အားလုံးကပြည်သူတာယူမယ်ကျွန်တော်တို့ရက်ဆိုင်အပိဒံရက်ဆိုင်လိမ့်မယ်ဒါပေမဲ့မကြမ်းငါနိုင်ငံတော်ဆိုင်ရာရဲ့ကြီးစဉ်တော့ဒီရဲ့ကြီးစဉ်မှာသူပြောခဲ့တာဟာကဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့စာချုပ်တွေဟာကျွန်တော်တို့ချက်ချင်းနဲ့ချက်လို့မရဘူးရက်ချင်းနဲ့ရက်လို့မရဘူးဆိုတဲ့အကောင်ကြီးပြောလာတယ်အဲ့တော့ဒီမြစ်ဆုံစီမံကိန်းရဲ့အလားတူပဲဆိုတဲ့အခါကျတော့ကျွန်တော်တို့အများကြီးကြောင်းကြည့်သွားခဲ့တယ်ကျွန်တော်တို့တိုင်းသူပြည်သားတွေလည်းအများကြီးစိုးရိမ်ကြောက်ကြမှုဖြစ်တယ်နော်အဲပညာရှင်တွေလည်းစိုးရိမ်ကြောက်ကြမှုဖြစ်တယ်
ရသားဆိုရလက်ထမှာပြည်သူတွေမျှော်လင့်သလိုမြေဆုံစီမံကိန်းပြီးတိုင်မရဆိုင်နိုင်သေးပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်လို့ပြည်သူတွေရဲ့ဆန္ဒကိုအတိအမှတ်ပြုပေးဖို့လိုကြောင်းဦးစော်ရန်ကပြောပါတယ
်ကျွန်တော်တို့နိုင်ငံတော်ကိုကျွန်တော်တို့ဘာတွေဟလာမက်ဆေ့ပေးခြင်းနဲ့ပြောခြင်းနဲ့ဆိုတဲ့ခါကြတယ်ကျွန်တော်တို့ပြည်သူပြည်သားတွေကနော်ပြည်သူပြည်သားတွေကတောင်းဆိုလာတဲ့ခါမှာစိုးရိမ်လာတဲ့ခါမှာကျွန်တော်တို့ရဲ့ဟလာလူ့ခွင့်ရေးဒီမိုကရေစီရဲ့နော်ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်အဲ့ဒီတောင်းဆိုလာတဲ့အခါမှာကျွန်တော်တို့ရဲ့စကားတို့ကျွန်တော်တို့ရဲ့ဆန္ဒနော်ကျွန်တော်တို့ရဲ့ပါဝင်ခွင့်ကိုအတိအမှတ်ပြုပြီးဒီနေရာနေရောနိုင်ငံတော်သမ္မတကြီးရောနိုင်ငံတော်အတိုင်ပင်ရောကျွန်တော်တို့စက်တော်တွေရောကျွန်တော်တို့ပြောချင်ပါတယ်
ဒီမြေဆုံစီမံကိန်းကို2006ခုနှစ်စစ်ဆိုးရလက်ထက်မှာအမတ်တေလျက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်နိုင်ငံ CPI ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်ရပ်တည်မှုတွေပေါ်စိုးကျိုးတွေဖြစ်နေတာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရလုံးကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်တမန်ဟောင်းအသိစိတ်ဆိုရလက်ထက်မှာဒီစီမံကိန်းကိုယာယီရပ်ဆိုင်ခဲ့တာဆိုရင်အခုမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရလက်ထက်တီဖြစ်ပါတယ်ခင်ဗျာ